မောင်နှမမြွနယ်တွင်ကဘုံကြီးကျောင်းတိုက်တစ်ခုမှာ WY စာသားပါတဲ့စိတ်ကြွဆေးပြအများအပြားနဲ့လက်နက်ခဲယမ်းတချို့နောက်လက်နက်ခဲယမ်းတချို့ကိုမနေ့ဖေဖော်ဝါရီလ5ရက်နေ့ကအာဏာပိုင်တွေကတင်းစီရမိလိုက်ပါတယ်ဒေသရင်းကနေတစ်ဖက်နိုင်ငံကိုတရားမဝင်မှုရေးစေဝါတင်ဖို့ရောင်းချမှုတွေမြင့်တက်လာတာကြောင့်နေပြည်တော်ဘက်ကအထူးတပ်ဖွဲ့တွေကိုယ်တိုင်ဆင်းပြီးတော့တရားမဝင်မှုရေးစေဝါနှိမ်နင်းရေးတွေဆောင်ရွက်နေရပါတယ်။အခြေအနေပြည်စုံကိုတော့ VOA သတင်းတော်ကိုထက်အောင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားတာနားဆင်ပါရှင်
။ပြီးခဲ့တဲ့နှစ်ထဲအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာမကြာခဏဆိုသလိုမှုရေးစေဝါစိတ်ကြွဆေးပြတွေဖန်စီရရှိမှုတွေရှိနေပါတယ်။မနေ့ဖေဖော်ဝါရီလ5ရက်နေ့မှာတော့မောင်တော်ဒေသတွင်းကရွှေဘိုဖုန်တော်ကြီးကျောင်းတိုက်မှာ WY စာသားပါစစ်ကြွဆေးပြား42သိန်းကျော်ကိုဖမ်းဆီးရရှိခဲ့တာဖြစ်ပါတယ်။မောင်တော်မြို့တွင်းကိုဝင်ရောက်လာတဲ့အဲ့ဒီကျောင်းကကျောင်းထိုင်ဆရာတော်စီးနှင်းလိုက်ပါလာတဲ့ကားကိုဗော်ရီကုံစစ်ဆေးဂိတ်မှာစစ်ဆေးရာကနေကားပေါ်မှာစစ်ကြွဆေးပြားတွေကိုအများအပြားတွေ့ရှိခဲ့တာဖြစ်တာပါ။အဲ့ဒီကနေတဆင့်ရွှေဘိုကျောင်းတွင်းတွားရောက်စစ်ဆေးတဲ့အခါမှာအခုလိုမျိုးစစ်ကြွဆေးပြားအများအပြားဖမ်းဆီးရမိတာဖြစ်တယ်လို့မောင်တော်မြို့နယ်ရဲတပ်ဖွဲ့မှရဲမှုကြုံများဝင်ကအခုလိုပြောပါရယ်
။အခြားမျိုးတွေကတော့ဗော်ရီကုံစစ်ဆေးဂိတ်နာမှာသူတို့ကနဲ့လာမှာပေါ့လေမောင်တော်မြို့ကလာမှာတွေ့တယ်ဆိုတော့အဲ့မှာဆိုင်ပြူနယ်မင်းငယ်နယ်အဲ့မှာဟိုကျောင်းကိုဆက်သွယ်ပုံရတယ်ကားမှာပထမကျောင်းမှာဒုတိယပေါ့နော်ကားပေါ်မှာတော့လေစင်းလို့ကြားတယ်ခင်ဗျာအဲ့လေစင်းပေါ်တော့လေစင်းခန်းပေါ့နော်ဆိုတော့ကျောင်းမှာကျတော့လေစင်းနှစ်သိန်းနဲ့လေသောင်းလို့ပြရ
ရခိုင်ပြည်နယ်အတွင်းမွေးရစေဘွားနှိမ်နင်းတက်ဖြစ်ဖို့အတွက်မေယူအထူးစစ်စီရေးလို့ခေါ်တဲ့နေပြည်တော်ကအထူးတပ်ဖွဲ့ဝင်တွေကစောင့်ရနေတာဖြစ်ပါတယ်ဒီဖွဲ့ဟာဖေဖော်ဝါရီလ၁ရက်နေ့ကစပြီးဆောင်ရွက်နေပြီးတော့ရခိုင်ဒေသတွင်းကရဲတပ်ဖွဲ့ဝင်တွေတော့မပါဝင်ပါဘူး။လက်ရှိဖြစ်စဉ်နဲ့ပတ်သက်လို့စိတ်ကြွဆေးပြားတွေနဲ့အတူထွေးရှိခဲ့တဲ့ကျောင်းထိုင်ဆရာတော်နဲ့ကိုရင်တပါးတို့ကိုဖမ်းဆီးထိန်းသိမ်းထားပြီးစစ်ဆေးမှုတွေလုပ်နေတယ်လို့လည်းပြောပါရယ်။အခုလိုစိတ်ကြွဆေးပြား42သိန်းကျော်ဖမ်းဆီးရရှိခဲ့တဲ့မောင်တော်မြို့နယ်တွင်းကရွှေဘိုဖုန်တော်ကြီးကျောင်းနဲ့ပတ်သက်လို့ဒေသခံတဦးလည်းဖြစ်မောင်တော်ဒေသကရခိုင်အမျိုးသားပါတီရဲ့ဥက္ကဋ္ဌဦးခမောင်တန်ကအခုလိုပြောပါရယ်။
ဖုန်ကြောင်ကလည်းမျိုးထက်မှာမဟုတ်ဘူးကျွန်တော်တို့မျိုးနဲ့၅မိုင်လောက်ဝဲတဲ့နေရာမှာဖုန်ကြောင်ကတော့ပုံမှန်ပါပဲအဲ့မှာဟိုစိတ်ထူးခြားမှုတော့မတွေ့ရဘူးကျွန်တော်တို့မျိုးပေါ်မှာလေအဲ့ဖုန်ကြောင်ကလည်းအလှမ်းဝဲနေတော့ကျွန်တော်လည်းခံမလို့မရဘူးလူဝင်ထက်လည်းအဲ့လည်းမရှိပါဘူးဖုန်ကြီးကဟိုကျွန်တော်တို့ရွှေဘိုကြည့်ရောမှာရှားထားတဲ့ဖုန်ကြောင်ပါအဲ့မှာဆောက်ထားတဲ့ဖုန်ကြောင်အဲ့ကြောင်ကလည်း
နေဆက်ဒေတာဖြစ်တဲ့မောင်တော်ဒေတာမှာမူရစေဘွားစိတ်ကြဆေးပြအများပြားကိုအခုနောက်ပိုင်းမကြာခဏဆိုသလိုဖန်စီရရှိနေတာဖြစ်ပါတယ်။မူရစေဘွားတွေကိုဒီဒေတာကနေတဆင့်တစ်ဖက်နိုင်ငံကိုတင်ပို့ရောင်းချတာဖြစ်တာကြောင့်အခုလိုမျိုးဖြစ်စဉ်တွေဖြစ်နေရလို့ဥက္ကမောင်တန်ကယူဆပါတယ်။
ကျွန်တော်တို့ဥစ္စာထင်တော့ဒီမူရစေဘွားကကျွန်တော်တို့ဒီဆက်ကနေတဆင့်ဆက်ပြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုတော့တယ်။အဲ့ဒါကြောင့်လမ်းကဒီဒလိုင်းပဲရှိတယ်ကျွန်တော်တို့ဟိုမောင်တော်နဲ့နောက်ပြီးဒီကြောင်လည်းဖြစ်စစ်တွေကနေဟိုဘင်္ဂလားဒါအဲ့လိုအဲ့လိုပဲရှိတယ်လက်ကလက်ပဲရှိတယ
်ပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့နဲ့4ရက်နေ့အတွင်းမှာလဲမေယူစစ်စင်ရေးအရမောင်တော်ဒေတာမှာ WY စေးပြား၄သိန်းနီးပါးဖန်စီရရှိခဲ့တယ်လို့နိုင်ငံတော်အတိုင်းအမြန်ရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ